အရှေ့အာဖရိကဒေသမှာမိုးကြီးရွာပြီးရေကြီးမြေပြိုလာတွေဖြစ်နေပြီးတော့ကင်ညာနိုင်ငံမှာဆိုရင်စနေနေ့ကလူ34ယောက်ထက်မနည်းသေဆုံးပါတယ်။နိုင်ငံနောက်ပိုင်းကကျွရ300မှာမြေပြိုလာကြောင်းလူ29ဦးသေဆုံးတယ်လို့ကင်ညာပြည်ထောင်စုဝန်ကြီးဖရက်မာတီယန်ဂီကပြောပါတယ်။နောက်5ယောက်ကတော့ခီတာလီနဲ့လော့ဒ်ဝေါ်မျိုးနှမျိုးကြားကမျက်နှာစင်းမှာရေကြီးတဲ့အချိန်ကြောင်းသူတို့စီးလာတဲ့ကရေထဲပါသွားပြီးသေဆုံးတာလို့ West Pocock ရန်ကန်ကော်မရှင်နာမင်းကြီးအပိုလိုအိုကဲလိုကပြောပါတယ်။တေဆုံးသူ12ယောက်ရဲ့ခန္ဓာကိုယ်တွေကိုပြန်ရခဲ့ပြီးအဲ့ဒီထဲက9ဦးဟာကလေးတွေဖြစ်တယ်လို့ဦးကဲလိုကပြောပါတယ်။နောက်ထပ်ကလေး2ယောက်ကိုတော့မြေပြိုထားတဲ့အထက်ကနေအသက်ရှင်ရဲ့ပြန်ဆွဲထုတ်နိုင်ခဲ့ပြီးဆေးရုံကိုအမြန်ပို့လိုက်တယ်လို့လည်းပြောပါတယ်။နောက်ထပ်အသက်ဆုံးရှုံးမှုဖြစ်အောင်ဒါစီဖို့အစိုးရဌာနအသီးသီးကရေးပေါ်ကူညီကယ်ဆယ်ရေးဝန်ထမ်းတွေကိုလွှတ်ထားတယ်လို့ကင်ညာသမ္မတဦးဟူရူကန်ညက်တာကပြောပါတယ်။ဒါပေမဲ့လမ်းတွေမှာရေကြီးပြီးမြစ်တွေလိုဖြစ်ကုန်ပြီးတော့တရားတူလည်းရေတိုက်စားခံထားရတဲ့အတွက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေအဟန့်တားဖြစ်နေပါတယ်။ဒီတဘာဝဘေးအန္တရာယ်ရဲ့အတိုင်းအတာပမာဏဘလောက်ရှိမဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ပြည်ရေးဝန်ကြီးကပြောပါတယ်။